မြန်မာနိုင်ငံမှာ2020ပြည့်နှစ်နိုဝင်ဘာလရွေးကောက်ပွဲရလဒ်ရဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အနေနဲ့ထင်ရှားတဲ့နိုင်ငံတကာဥပဒေကြိုးဆောင်ဖွဲ့နယ်ပေါင်းပြီးဆေးရနာသိန်းကောင်စီကိုနိုင်ငံတကာမှာအရေးယူဖို့ပြင်နေပါပြီ။နိုင်ငံတကာမှာနာမည်ကြီးတဲ့ Ultra Theatre ဥပဒေကြိုးဆောင်ဖွဲ့နယ်ဆက်သွယ်ပြီးမြန်မာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံဥပဒေနဲ့မညီဘဲအာဏာသိမ်းယူထားတဲ့တရားမဝင်စစ်အုပ်စုရဲ့ပြည်သူတွေပေါ်လက်နက်နဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအရေးယူနိုင်ဖို့ပြင်ဆင်နေတဲ့အကြောင်း CRPH ကသူတို့ Facebook မှာကြေညာထားပါတယ်။ဒါအပြင်ဒီမိုကရေစီနိဂရွေးကောက်တင်မြှောက်ခံထားတဲ့ဆိုရကိုဒီနှစ်ဖေဖော်ဝါရီတရက်ကစပြီးအာဏာသိမ်းဖယ်ရှားခဲ့တာအတွက်လည်းနိုင်ငံတကာမှာအရေးယူနိုင်ရေးအကြံပေးနိုင်ဖို့အခုလိုနိုင်ငံတကာဥပဒေကြိုးဆောင်ဖွဲ့နဲ့တွဲလုပ်နေတာလို့ CRPH ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုလိုနိုင်ငံတကာမှာဥပဒေချောင်းရမြန်မာစစ်အာဏာပိုင်တွေကိုအရေးယူနိုင်ဖို့ကြိုးပမ်းတာကအချိန်ယူရတာဖြစ်ပေမဲ့အစိမ်ဟုံမြင့်ပြီးအင်အားအပြည့်နဲ့ဂျိုးပန်းဆောင်ရွက်သွားမယ်လို့လည်းဒီကြေညာချက်မှာဖော်ပြထားပါတယ်။မြန်မာရဲစစ်တပ်နဲ့ရာဇဝတ်သားတွေအပါအဝင်အခုလိုစနစ်တကျလူခွင့်ချုပ်ဖောက်မှုတွေချေချေပြန့်ပြန့်ကျူးလွန်နေတာကိုရေးယူနိုင်ရေးအတွက်အထောက်အထားတွေကိုစုပြီးအခုလိုဂျိုးပန်းနေရတာလို့လည်း CRPH ကပြောပါတယ်ခင်ဗျ။